VOA American အတန်ကနေအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တောက်ကြာနေမနက်ပိုင်းအခုအစီအစဉ်ကိုလိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလံမီတာ190 kHz 1905တို့ကနေဆက်ပြီးတင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒါမဲ့ကိုဝင်ကာလမှာအဲ့ဒီအစာပြွန်နဲ့အစာအိမ်နဲ့ဆက်တင်ဒီဟာလေးကလည်းဟာသွားတယ်မလုံတော့ဘူးမလုံတော့တဲ့အခါမှာအစာတွေကစားပြီးလို့ရှိရင်အစာအိမ်ကအစာ
ကိုဝင်ရင့်လာတဲ့ကာလမှာအစာမစားခြင်းဖြစ်တတ်တဲ့အကြောင်းနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လှလှတန်းကတင်ဆက်ပါမယ်
ဒီနေ့မြန်မာမယ် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီသုံးကတော့ American စကားပြောမှာအသုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူလူရည်လည်းသူသွားတလာတသူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
street smart
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဝင်ရင့်လာတဲ့ကာလမှာစားတော့တင့်ပုံအကြောင်းတွေကိုတင်ပြထားပါတယ်။ကိုဝင်ရင်လာတဲ့ကာလမှာအကြောင်းမျိုးမျိုးကြောင့်အစာမစားခြင်းသာဖြစ်တတ်ပေမဲ့စနစ်တကျပိုစားတတ်ဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘလို့အကြောင်းတွေကြောင့်မစားခြင်းရပါလားမစားခြင်းရတာပါလဲ။ဘလို့စနစ်တကျပိုစားသုံးတင့်ပါသလဲ။မတော့တင့်တဲ့ဆေးတွေရောရှိတတ်ပါသလား။ဒီအကြောင်းဆေးတက်သူတင့်တဲ့ဗဟုအမျိုးသမီးဆေးရုံတားဖွားမီးရဲ့ပညာဌာနပေါမောက်ခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗ
ျ။ OK ပမခဒေါက်တာမြတီတာခင်ဗျာဒီကိုဝင်းတဲ့မိခင်တွေအနေနဲ့ကိုဝင်းနုစင်မှာဝမ်းကြီးနာကြောင့်စားရခက်တဲ့ပြဿနာကြောင့်ဘလို့စားတင်တာကိုပြီးတဲ့တစ်ခေါက်ပြောပြီးတဲ့အခါမှာနောက်ပိုင်းဒီကိုဝင်းနည်းနည်းစရင့်လာပြီးတော့ခလေးချီးထွားမှုလိုလာချိန်မှာဘလို့စားတော့စီမံစားတော့တင်တာကိုလည်းဆက်ပြီးပြောကြအောင်ဆရာမရေ
30ပြီးရင်ခလေးကချစ်လက်အင်္ဂါလေးတွေစုံသွားပြီအဲ့နောက်ပိုင်းခလေးကဆက်လက်ကြီးထွားဖို့ပေါ့နော်အဲ့နောက်ပိုင်းတော့စားလို့တောက်စားလဲကောင်းပါလိမ့်အဲ့အချိန်မှာကျူရာပြီးစားဖို့အားပေးရမှာဖြစ်ပါတယ်ဒါပေမဲ့ကိုဝင်ရဲ့သဘာဝကခုနအရွတ်ကြောတွေကိုချော့ရဲစီတဲ့ဟော်မုန်းပေါ့နော်ပရိုဂျက်စထရိုဂျင်ဆိုတဲ့ဟော်မုန်းကဥရေရဲ့ကြွက်သားကိုလည်းချော့ရဲသွားစေတယ်ဒါကြောင့်မို့လို့ဥရေကလှုပ်ရှားမှုနှေးပါတယ်အဲ့မှာလေလေနဲ့ပွားတယ်မှာစားစားလိုက်ရင်အစာအိမ်ထဲကနေပြီးတော့ပူတင်ရောက်ဖို့အချိန်ကပိုကြာသွားတတ်တယ် ဦးရဲမှာကြာကြာနေတဲ့ခါကျတော့လေစားထဲမှာပါတဲ့အလူတက်တွေကိုဆုပ်ယူနေကြတော့ဝင်းဖြစ်မဲ့ဟာတွေကချက်ပြီးတော့ခုန်ချုပ်တယ်ဆိုပြီးဖြစ်တယ်အဲ့တော့ကိုဝင်းသေးတွေကအဲ့လမ်းမှုတွေကစားပြီးတော့ဒီဒီပွားတွေဒီချုပ်တွေဒီကောင်းကောင်းမလဲဘူးဝင်းချုပ်တွေဒီထိုးတွေဆက်ရှိတဲ့ချင်းတက်ပါတယ်အဲ့ဒါအပြင်အရင်နဲ့ပြုတ်နေတဲ့လေပွားတော့မစားဘူးမစားလေပို့ပြီးတော့အစာအိမ်ကလေအောက်တက်ပါတယ်အဲ့ချစ်စင်လေးကိုနားလေထားတယ်ဆိုရင်အဲ့ဒါကိုလိပ်ပတ်လေအောင်အစာကိုစားပေးရပါတယ်
ဟုတ်ကဲ့ဆရာမဒီနေရာမှာအစာဝယ်အောင်ပို့စားတင်ပေမဲ့တတိပြုတ်တင်တာဒီဆောင်းရံရှောင်းရံတဘောမျိုးပေါ့နော်မရှိနေလားဆရာမ
တထိုင်နဲ့အများကြီးဒီပထမပိုင်းလေးလာနေပြီးတော့ခုနှစ်လလောက်ဆိုတော့စားနိုင်သေးတယ်များများတထိုင်နဲ့ဆိုတော့စားရတာလေခလေးကတောင်းတာခန္ဓာကိုယ်ကပြုတ်ရင်တောင်းလည်းမရှိနေဘူးစားလို့အရန်ကောင်းလာတယ်ဝင်တယ်စားလို့အရန်ကောင်းလာတဲ့အချိန်မှာခုနအာဟာရပြည့်ရင်တန့်ရှင်းတဲ့လက်ဆက်တဲ့ပူလို့ရတဲ့စားစားမှန်းတယ်များအကုန်စားလို့ရပါတယ်ဒါပေမဲ့တခုပဲအဲကြက်ရင်ကောင်းတိုင်းသမုန်နာမျိုးကလည်းခင်းပြက်လို့ဆိုလျှောက်ပြီးစားရရင်နေပြီးတော့ရှင်သားစာမတန့်ရှင်းတဲ့အစာစာမပူလေးတော့အစာစာစားလိုက်ရင်တော့ဝင်ပြက်သွားတတ်ပါတယ်အဲဝင်ပြက်သွားရင်လမ်းမျိုးဝင်ပြက်ရင်ခလေးပါပြက်တတ်ပါတယ်ဝင်ပြက်ပြီဆိုရင်တခါလေတော့လည်းတစားရီလောက်နဲ့ကောင်းမတတ်တယ်ပေါ့လေတခါလေကြတော့လေပူကအဖျားပါတက်တယ်ဆိုရင်တော့ infection မှရှိတယ်ဆိုရင်တော့ဥပဒေစီးပြီးပါတောက်ရတဲ့အချိန်ဖြစ်သွားတတ်ပါတယ်အဲ့ချိန်ကျရင်တော့ကိုတော့ရတယ်ခလေးနဲ့စီးတော့ရတာပေါ့လေအဲ့မှာခလေးနဲ့မတင့်တော်တဲ့စီးလို့ပါလို့တခါလေမလဲမဆောင်ဟောရတာမျိုးဖြစ်တတ်ပါတယ်နော်ဒါမှလမ်းလေးစားဘုံကမစားပါနဲ့ကိုအိမ်ကအစာဆိုရင်တော့မှညာဖြစ်တဲ့စားမနဲ့ကြံ့ရင်ကြံ့တဲ့သူစားရင်စားပေါ့နော်ကိုဝင်တွေတော့မစားပါစေနဲ့
ဟုတ်ကဲ့ဆရာမဒီကိုဝင်လာရင်လာတဲ့အခါမှာနောက်ထပ်အစာတော့ဆိုင်ရာသတိပြုစရာရော
နားလာကြော်သွားပြီဆိုရင်အဲ့ထဲမှာသတိသားချက်အပေါ်လောက်ထိချောက်ပါလေသူအစာအိမ်ကိုဖိပြီးနေလည်းဖိပြီးပြေအစာအိမ်ဒီငခုလောက်အဆန်တော့အဲ့ဒါအပြင်မျိုးချလိုက်တော့လေထဲကနေပြီးတော့အစာအိမ်သွားတဲ့လမ်းတစ်လျှောက်ကိုအစာပြောင်းလို့ခေါ်တယ်လေအဲ့အစာပြောင်းနဲ့အစာအိမ်နဲ့ဆက်တဲ့နေရာလေပုံမှန်အားဖြင့်အပေါက်ကလုံးတယ်လုံးတော့အစာအိမ်နဲ့ကစာရင်းအစာချေရည်တွေကအဲ့အစာပြောင်းနဲ့ကိုပြန်ပြီးတော့လှန်ပြီးတက်တယ်ဆိုတာမရှိဘူးဒါပေမဲ့ကိုဝင်ကာလမှာအဲ့ဒီအစာပြောင်းနဲ့အစာအိမ်နဲ့ဆက်တဲ့နေရာလေးကလေဟာသွားတယ်မလုံတော့ဘူးအလုံးလုံးတဲ့အခါမှာအစာတွေကစားပြီးလို့ရှိရင်အစာအိမ်ကအစာလေးရောတခါလေအစာမရှိရင်အစာချင်းကြီးရောအစာပြုံးလေးကိုပြန်တက်တတ်ပါတယ်။နောက်တခါလေအစာမဟုတ်ဘဲနဲ့အစာချင်းကြီးဒီပဲတည်ရင်တော့အစာချင်းကြီးဆိုအက်ဆစ်တီပါ။အဲ့အက်ဆစ်တီကအဲ့အစာပြုံးအောက်ပိုင်းလို့လောင်သွားစေပါတယ်။ရင်ညွှဲ့ရင်အောက်မှာပေါ့နော်။အောက်နေနာတွေပူတွေဆိုပြီးတော့ခံစားရပါတယ
်။ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအစာချင်းကြီးပြန်ဆန်တက်တဲ့ပြဿနာအတွက်ဘလို့စားတယ
်လေ။လာရင်လာပြီဆိုရင်နောက်ပိုင်းကျရင်တော့အစာစားတဲ့အခါမှာကရင်တောင်းတိုင်းတော့မဟုတ်ခင်နဲ့။နည်းနည်းနည်းနည်းခဏခဏခွဲပြီးစားပြရပါမယ်။ဒါဆိုအများကြီးတစ်ထိုင်နဲ့စားရင်အစာအိမ်တင်းပြီးတော့အပေါ်ကိုအစာတွေပြန်တက်လာရင်မကောင်းဘူးပေါ့လေ
။အဲ
နောက်တစ်ခုကတော့ကြာရင်အဲ့ဦးရဲ့လှုပ်ရှားမှုရေးတာကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာပေါ့နော်။ဝင်ချုပ်ခြင်းပေါ့။အဲ့မှာဝင်လို့စရာလဲစားလို့မတင့်တော်ဘူးဆိုတော့ကျမတို့ကမှဒီမှာတော့ MOM လို့ခေါ်တဲ့ဝင်ကြော်စီလေးတော့သုံးတဲ့နိုင်ချူရတာပေါ့လေ။ဒါပေမဲ့အကောင်းဆုံးကတော့အဟာရနဲ့ထိန်းတာအကောင်းဆုံးပဲလေ။အဲတချို့ရလေအတိပဲနဲ့ဟိုပွေခိုင်းဝင်းနှုတ်စီတိပြင်းစီပေါ့နော်တောက်တယ်။အဲ့ဒါဆိုရင်မကောင်းပါဘူး။ကြော့ကြော့ဝင်းကြော်စီလောက်ပဲတောက်တင်တာပါ။တကယ်လို့တိတ်ချုံရင်လေ။ဖြစ်နိုင်ရင်တော့အရွက်တီးများများစားမယ်။ရှင်းရှင်းစားမယ်။အေးများများတောက်မယ်။အသေးနှံစားမယ
်။ဟုတ်ကဲ့ဆရာမ။ကိုဝင်ဆောင်စဉ်အဟာရအတွက်တောက်ဖို့လိုတဲ့ဆေးဝါးတွေနဲ့ပတ်သက်လို့ရော
ကိုဝင်ဆောင်အားကြီးဆိုတာဗာလဲဆိုဗိုက်တာမင်အဆုံးတော်တော်များများပါတယ်သတ္တုဓာတ်လေးတွေပါတယ်ဆိုတော့အဲ့ဒီမှာတန်တက်လေအနေချင်းပါတယ်ပေါ့နော်အဆုံးအောင်ဖဲ့ထားတယ်ပေါ့ဒါပေမဲ့ဥမာတန်တက်ဆိုရင်တချို့ကလေ ferrous fumarate တချို့ကလေ ferrous sulfate နော်မျိုးစုံအနေများလေးနည်းနည်းနည်းနည်းกว่าတယ်ပေါ့အဲ့ဒီမှာချို့သောဆေးတွေကဝင်းကိုပူချုပ်စေတယ်အဲ့တော့ဒီမှာလေကျမကိုဝင်အားစီဖာတော့ရမလေးလူကြီးကျမဘယ်တော့မှမရွေးဘူးဘာဖြစ်လို့ဆိုတော့တိအောင်နဲ့တုံ့ပြန်လာခြင်းနဲ့မတူတဲ့အကြောင်းမလို့နော်ကိုကြိုက်တဲ့ဟာလေးတခုစတော့ကြည့်အဆင်ပြေစတော့ဝင်းသိပ်ချုပ်တယ်ဒီအင်းနတာဖြစ်တယ်ဆိုရင်တမျိုးပြီးတမျိုးပြောင်းတော့ပါရတယ
်ဟုတ်ကဲ့ဆရာမနောက်ပိုင်းဒီချက်ကိုပိုရင်လာတဲ့အခါမှာရော
ဒီချက်ပိုပြီးတော့လာရင်လာတဲ့အပိုင်းကျတော့ပိုပြီးတော့နေရာထိုင်ရလဲချက်လာရင်စတော့ရလဲချက်လာတယ်ဒါပေမဲ့ဘာပဲဖြစ်ဖြစ်မအောင်တော့စတဲ့ပါတယ်တချို့တွေကလေလေပွားတယ်ဆိုပြီးတော့ပမာရီရဲ့အယူဆပေါ့စီးတွေတောက်ပါတယ်ကံပစလီမင်းဆိုတဲ့စီးတွေတိုက်တည်ရှိပါတယ်တိုင်းရင်းစီးပေါ့နော်ဒီစီးတွေကတောက်ဖို့မလိုပါဘူးအမေလေထိုးတာကလေဒီကိုဝင်ကြောင်းမလို့ခုံလုံးချင်းစစ်စီကြောင်းဖြစ်တာနော်အဲ့တော့ပုံမှန်အစားအသောက်မျိုးပဲချိန်သိမ်းဖြစ်ပါတယ်အားရပြည့်ပါတယ်အစားအသောက်မျိုးစုံအောင်မ စားမရှောင်မနဲ့တချို့ကလည်းလေးစားရှောင်မယ်ဆိုပြီးရှောင်ရပါတယ်။ရှောင်တော့ပါဖြစ်လဲဆိုအဟာရချို့တဲ့မှုတွေဖြစ်လာပါတယ်။ဒါကြောင့်မလို့အဆုံစားပါလေးစားရလို့မရှိပါဘူး။မစားလီပူလီပွားလီဖြစ်မှာပဲ။စားရင်ဦးထဲမှာအစာရှိရင်လေကမပွားတော့ဘူးပေါ့။အဲ့တော့ဘွေးရနီးဖွားဆန်နီးဆိုလို့ရှိရင်ပို့ပြီးတော့ဖက်ကကြက်တော့နည်းနည်းနည်းနည်းခဏခဏစားဖို့လိုပါတယ်။ခုနီး၎င်းမျိုးနိုင်ငံလာပြီးဆိုတဲ့အချိန်ကြတော့လေအစာအိမ်ထဲကအစာကဥဒိန်တက်ကူသွားတဲ့နှုန်းကပိုးနှေးသွားပါတယ်။အဲ့ကြတော့ဘိုင်းလာတဲ့အချိန်မှာစားစားရပါမယ်သို့တော်လေကြည်လွေတာမျိုးကိုစားတတ်ပါတယ်။အဲဘိုင်းလာနေတဲ့အချိန်မှာတချို့ကလည်းစားဖြတ်ပစ်ကြတယ်။ဒီလည်းမတော့တော့အဲ့မှာအမေဒီအာရတဲ့အချို့တက်လုံးဝကျသွားပြီးတော့နော်အည်တက်ဒီလည်းခန်းချောက်နှွားရင်ကလေးလည်းမုန်းမယ်အမေလည်းမုန်းပါမယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
Women season တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုကတော့ BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ကြပါခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမကနန်းဟောင်ပါရှင် BNI ဝန်တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖကန်ကြောက်စိမ့်မော်ပြန်လဲဖိလစ်ချိန်မှာမြန်မာစစ်တပ်နဲ့ GIO တို့အကြားတိုက်ခိုက်မှုတွေကိုရှောင်ရှားဖို့အတွက်ဘူးတွဲပဋိပက္ခညှိနှိုင်းဖြေရှင်းရေးကော်မတီရဲ့အစည်းအဝေးကနေတင်ပြဆွေးနွေးခဲ့ပါတယ်။ထိုင်းနိုင်ငံချီထဲဆေးဆိုးပန်းရိုက်စက်ရုံမှာရင်နွေးအိုးပောက်ကွဲမှုဖြစ်ခဲ့ပြီးမြန်မာအလုတ္တမ18ဦးခန့်ထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာနဲ့စစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဖက်ကန့်ကြောက်စိမ့်မော်ပြန်လဲဖွင့်လှစ်လာချိန်နှစ်ဖက်တပ်ဖွဲ့များအကြားထိတွေ့တိုက်ခိုက်မှုတွေကိုရှောင်ရှားပေးဖို့အတွက်မြန်မာအစိုးရကနေကချင်လူမျိုးရေးအဖွဲ့ကင်အိုကိုဆွေးနွေးတင်ပြခဲ့ပါတယ်နှစ်ဖက်ကိုယ်စားလှယ်များပါဝင်တဲ့ပူးတွဲပဋိပက္ခညီနိုင်ဖြေရှင်းရေးကော်မတီရဲ့ဩဂုတ်လ12ရက်နေ့ကကချင်ပြည်နယ်မြို့တော်မြကျင်းနားမှာကျင်းပတဲ့စည်းဝေးမှာအစိုးရနေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးတန်းအောင်ကနေဆွေးနွေးတင်ပြလာတယ်လို့ PCG ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ကဦးလာမိုင်ကွန်ဂျာကပြောပါတယ်ကုမ္ပဏီလုံခြုံရေးယူပေးတဲ့အစိုးရတက်မတော်သားတွေအနေနဲ့မော်ဒေတာအတွင်းစစ်ကြောင်းလှုပ်ရှားမှုတွေအသွာလာလောက်ကြတဲ့အခါ KIA တက်နဲ့ထိတ်တွေ့ပြစ်ခတ်တိုက်ခိုက်မှုများမဖြစ်ရအောင်ရှောင်ရှားပေးကြဖို့တင်ပြဆွေးနွေးခဲ့တယ်လို့လည်းဦးလာမိုင်ကွန်ဂျာကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့မှာဖက်ကန့်ကတ်မော်စုပြအနီးဗတ္တမြားမော်မှာအစိုးရတက်နဲ့ KIA တပ်ဖွဲ့တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိအချိန်မှာထပ်မံပြစ်ခတ်မှုမဖြစ်သေးပေမဲ့နှစ်ဖက်တပ်များအင်အားတိုးချဲ့နေပြီးအပြန်လန်းစောင့်ကြည့်နေတဲ့အချိန်ဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ
်ထိုင်းနိုင်ငံပန်ကောက်မြို့အနီးစမုတ်ပရကန်ခရိုင်အတွင်ဝန်ပစ္စည်း printing limited ချီထဲဆေးဆိုးပန်းရိုက်ဆက်ရုံမှာရင်းနှွေးအိုးပောက်ကွဲမှုဖြစ်ပွားခဲ့ပြီးမြန်မာရွှေပြောင်းအလုပ်တမအများအပြားထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဩဂုတ်လ18ရက်နေ့မှာဖြစ်ပွားခဲ့တဲ့အဲ့ဒီပောက်ကွဲမှုမှာမြန်မာအလုပ်တမ18ဦးဒဏ်ရာရရှိခဲ့ပြီးအဲ့ဒီထက်ကတုံးဦးဟာအသက်အန္တရာယ်ဆိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဆက်ရုံအလုပ်တမတဦးကပြောပါတယ်။ဒဏ်ရာရသူတွေအများစုဟာရင်းနှွေးပူလောင်ဒဏ်ရာနဲ့အဆောက်အုံပြိုကျရာကနေပြီးမိတဲ့ဒဏ်ရာဖြစ်ကြပြီးဒဏ်ရာရရှိသူအလုံးစမုတ်ပရကန်ဆေးရုံမှာဆေးဝါးကူတမှုခံယူနေတယ်လို့လည်းဆက်ရုံအလုပ်တမတဦးကပြောပါတယ်ထိခိုက်တံရရသူအလုတ္တမတွေအတွက်အလုတ္တမရပိုင်ခွင့်အခွင့်အရေးတွေအတိုင်းအပြည့်အဝတာဝန်ယူပေးဖို့ထိုင်းအလုတ္တမတူဝင်ကြီးစီကိုတင်ပြထားတယ်လို့လည်းဘန်ကောက်မြန်မာတန်ရုံမှအလုတ္တအရာရှိတွေကပြောပါတယ်
လာမယ့်2045ဘန်ဒါနှစ်မှာရခိုင်ပြည်နယ်အတွက်စာတင်ကြောင်းအရေးအတွက်400ကျော်ဆောက်လုပ်ပေးဖို့စီစဉ်ထားတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးဦးဝင်းမြိုင်ကပြောပါတယ်ရခိုင်ပြည်နယ်မြို့နယ်18မြို့နယ်အတွက်အထက်တန်းကျောင်းနဲ့တွဲဖက်အထက်တန်းကျောင်း35ကျောင်းအလယ်တန်းနဲ့တွဲဖက်အလယ်တန်းကျောင်း118ကျောင်းမူလွန်132ကျောင်းမူလာတန်းကျောင်း196ကျောင်းကိုတွန့်မြင့်ဖွင့်လှစ်ပေးမယ်လို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်မြို့နယ်အများစုမှာသွာလာရခက်ခဲပြီးစာတင်ကြောင်းမလုံလောက်မှုနဲ့ဆက်ဆက်မှမလုံလောက်မှုများရှိနေတာကြောင့်အခုလိုစာတင်ကြောင်းတိုးမြင့်ဆောက်ရတယ်လို့သူကပြောပါတယ်
ရှမ်းပြည်တောင်ပိုင်းနမ်ဆောင်မြို့နယ်ကလပိုင်းရွယ်ကလေးဟာတာမန်ဦးကောင်းထက်ကောင်းတလုံးပူကြီးနေလို့ဩဂုတ်လ19ရက်နေ့မှာချင်းမိုင်မြို့နခွန်ဖင်းစေယုံကြီးမှာခွဲစိတ်ကူတမှုခံယူနေတယ်လို့ကလေးရဲ့ဖခင်ဖြစ်သူဇိုင်းနုံမင်းကပြောပါတယ်။ကလေးငယ်ဟာမွေးစမှာခေါင်း50စင်တီမီတာလောက်ရှိရာကနေ80စင်တီမီတာအထိကြီးထွားလာနေပြီးခွဲစိတ်အပြီးမှာတော့ပုံမှန်နေသားကိုပြန်ရရှိနေတယ်လို့မိခင်ဖြစ်သူနန်းခေါင်ကပြောပါတယ်။လက်ရှိခေါင်းကြီးယောဂခန်းစားရတဲ့လတ်သားအွယ်နန်းဟောမ်ဆန်ဟာရှမ်းပြည်တောင်ပိုင်းခိုလမြို့နယ်ခွဲစစ်ဆေးရုံမှာမွေးဖွားခဲ့ပြီးထိုင်းနိုင်ငံချင်းမိုင်မြို့နခွန်းဖင်းဆေးရုံမှာခွဲစိတ်မှုခံယူနေတာလည်းဖြစ်ပါတယ်
မင်္ဂလာမြန်မာနဲ့စက်ကုံတွေရအဓိကအချက်ချဖြစ်တဲ့ Technique စစ်ကမ်းမှာမြန်မာဗတ်တန်းကလာသူတွေကိုမင်္ဂလာအာဏာပိုင်တွေကနေ Ebola virus ရှိမရှိစစ်ဆေးနေပါတယ်။အဲ့ဒီစစ်ဆေးမှုကို August 12ရက်နေ့ကနေစပြီး Technique စစ်ကမ်းရှင်မဖြူကျွန်းအပါဝင်အနည်းဆုံးနေရာ3ခုမှာကျန်းမာရေးဝန်ထမ်းတွေကစစ်ဆေးနေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစစ်ဆေးမှုလုံးရတာကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မှာအုံနောက်အမဲရောင်ယောဂါဖြစ်ပြီးကလေးတွေတိတ်ဆုံးခဲ့တဲ့ဖြစ်စဉ်တွေကြောင့်လို့မင်္ဂလာသတင်းတွေမှာရေးသားကြပါတယ
်အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်သွားမှာပါရှင်သမ္မတဦးသိန်းစိန်အစိုးရရဲ့2010နောက်ပိုင်းမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေတိုးတက်မှုရှိလာနေတယ်ဆိုပြီးနိုင်ငံတကာအပါအဝင်အိနီချင်းအာဆီယံနိုင်ငံတွေကပါမှတ်ချက်ပြုနေကြပေမဲ့စစ်မဲ့ဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေဆဲပဲလို့အန်ဒီဘာမာလို့ခေါ်တဲ့လူအခွင့်အရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံကနေ2014ခုနှစ်6လပတ်အစည်းအဝေးခန်းစာမှာဖော်ပြခဲ့ပါတယ်တိုင်းရင်းသားဒေသတွေမှာဘယ်လိုလူအခွင့်အရေးချိုးဖောက်မှုတွေခံနေရပါသလဲဆိုတဲ့အခြေအနေကိုတော့မင်းအားကောင်းရုတ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပုံမအားကောင်းလာပြီးအရင်ကထက်ဆိုင်ရင်လူအခွင့်အရေးချိုးဖောက်မှုနှုန်းကရော့ကျလာပြီဆိုပေမဲ့စစ်မှတ်ဖြစ်ပွားနေစဲတိုင်းရင်းသားဒေသတွေမှာတော့လူအခွင့်အရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေစဲလို့ ND ဘာမာလို့ခေါ်တဲ့လူအခွင့်အရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့ပြောရေးဆိုခွင့်ရှိသူမှလွေပူညင်းကအခုလိုပြောပါတယ်
ပါတော့ဒီလုံးမှာဖြစ်ပြနေတာပေါ့နော်တို့ပြင်းတော့လို့ဖြစ်ဖြစ်ွားရဗေပဟိုကကချင်ပြည်နယ်နဲ့ပြင်ပြီးရှမ်းပြည်နယ်မြောက်ပိုင်းွားရဗေပတွေပလောင်ဗေပတွေအဲ့ဒီမှာအများဆုံးဖြစ်ွားတာကိုကျွန်တော်တို့တွေ့ရတာပေါ့နော
် ND ဘာမာဖွဲ့ကနေ2014ခုနှစ်ဇန်နဝါရီလကနေဇွန်လအထိကောက်ခံခဲ့တဲ့အချက်လက်တွေကိုဩဂုတ်လလည်လောက်မှာစဉ်ကန်းစာထုတ်ပြန်ခဲ့ပါတယ်ဒီစင်ကန်စာတဲ့မှာဆိုရင်မြန်မာစစ်တပ်ကနေ6လအတွင်းလူအခွင့်အရေးချိုးဖောက်မှုပေါင်း103ခုကိုကျူးလွန်ခဲ့တယ်လို့လည်းဖော်ပြထားပါတယ်အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းပလောင်ဒေသကချင်ပြည်နယ်ဘက်တွေမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေစစ်ရေးပဋိပက္ခအတွင်းမှာဒေသခံတွေအနေနဲ့လူခွင့်ရေးချိုးဖောက်မှုခံနေရတဲ့ဖြစ်စဉ်တွေကိုမလွေပွင့်ညင်းကအခုလိုဆက်ပြောပါရစေ။
ဒီလိုခေါ်တော့ဒီလောင်လာမှာပေါ့နော်မန်ပူရောရွာသားတွေကိုအိမ်မှတ်ထားပြီးတော့မှလက်မကြီးတွေနဲ့ရွာထဲကိုပြစ်တာအရင်ဆိုးသွားတယ်ပေါ့နော်
။ဒါပြင်စစ်မှတ်ဖြစ်ပွားခြင်းမရှိတဲ့မွန်ပြည်နယ်ဘက်မှာတော့လိမ်ပိုင်းဆိုင်ရာစော်ကားမှုအရမအမြရာတင်းစီမှုတွေရှိနေတယ်လို့လည်းမွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းအစည်းအဝေးတာဝန်ခံနိုင်ဦးမုံကအခုလိုရှင်းပြပါဗျ။
ကျွန်တော်တို့မွန်ဒီကတည်းကလူခွင့်ရဲ့ချွတ်ဖတ်မှုအခြေအနေတွေကတော့အမျိုးသမီးများပေါ့ဒီမိုင်းဆိုင်ရာအကြံဖတ်မှုတွေရှင်ရကိစ္စနဲ့ပတ်သက်ပြီးတော့ဒီစံပြူစရာမျိုးနဲ့နားလေးမှာစက်ကန်ပြီးတော့သူတို့ဆက်အတွက်လိုတဲ့ဒီတွေကိုသိမ်းယူနေနေရမှာမတရားမှုတွေရှိရတယ်
ဒီလိုရရှိထားတဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေကိုလည်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုပေးပို့ထားပြီးဖြစ်တယ်လို့မလွေပူညင်းကဆိုပါရယ်အခုလို ND ဘာမာအဖွဲ့ကနေကောက်ခံခဲ့တဲ့လူခွင့်ရေးချိုးဖောက်မှုအစီရင်ခံစာအေယာဝတီတနင်္သာရီဘကူရန်ကုန်တိုင်းများနဲ့ကချင်ကရင်ရှမ်းမွန်ပြည်နယ်တွေမှာအခြေပြုပြီးကောက်ခံခဲ့တာလည်းဖြစ်ပါရယ
်ဆက်လက်ပြီးတော့ရှမ်းပြည်အရှိပိုင်းမင်းဆက်ခရိုင်မင်းတုံမြို့နယ်တွင်မှရှိတဲ့မြန်မာထိုင်းနယ်စပ် BB1 မှတ်တမ်းနယ်ခြားကိတ်ကိုအာဆီယံတစ်တော်စီမံကိန်းအထိမ်းအမှတ်ဖြင့်တရက်တာဖွင့်လှစ်ခဲ့ပါတယ်ဒီလိုနယ်စပ်ကိတ်ကိုဘယ်လိုအနေထားနဲ့ဖွင့်လှစ်ခဲ့ပါသလဲတကယ်လို့ BB1 မှတ်တမ်းနယ်ခြားကိတ်ကိုတရားဝင်ဖွင့်လှစ်နိုင်ခဲ့ရင်ဘယ်လိုအကျိုးတွေရှိနိုင်မလဲဆိုတာဆိုင်းမင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါ
စနေကြောကြပိတ်ထားတဲ့ထိုင်းမြန်မာကုန်တော်ရေလမ်းကြောင်းတစ်ခုဖြစ်တဲ့ရှမ်းပြည်ရှေ့ပိုင်းမင်းဆတ်ခရိုင်မင်းတွန်မြို့နယ်ပုံပါကျမြို့နယ်ခွန်တွင်းမှာရှိတဲ့မြန်မာထိုင်းနယ်စပ် PP1 မှတ်တိုင်နေချာကိတ်ကိုဒေသခံမြန်မာထိုင်းနိုင်ငံအာဏာပိုင်တို့ကနေဩဂုတ်လ14ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်တရက်တာဖွင့်လှစ်ခဲ့တယ်ဆိုပေမဲ့အဲ့ဒီ PP1 နဲ့စကိတ်ကိုတရားဝင်နေချာစခန်းအပြင်လှုပ်ဆောင်နိုင်ဖို့ထိုင်းဘက်ကနေအမြဲတမ်းကြိုးပမ်းနေတယ်လို့ချင်းတောင်မြို့နယ်အုပ်ချုပ်ရေးယုံကမစ္စတာ9ဆက်ကရှမ်းပါတာနဲ့ပြောပါတယ်
အာဆီယံတစ်တော်စီမံကိန်းအထိမ်းအမှတ်အနေနဲ့ရှမ်းပြည်ဘက်ကတန်ကြာတော်၄ပါး time back and Angaro Navane, Sunga Jare, the Geku, Tayawi, Nature Gay, Pi, Puilibu, General Begaro, Puibu, Amir and Tonsure, Yama Pega Lamakaluda, a cool let the Yawin Gay Selapunabu, Chubani Rumawe.
Open by a can Nago Pumba Jam, Ocho Yemune, Deda Duen Chiside Dam Dot, Dayemune, Chimai Kayan, Chingam Yune, Nong U Osu Tawan Japan being Dam Dot, Deda Kan Damurogani, ASEAN Dito Siman Gang and Tame Mapian, PP One Matine, Chakego, Pinley Keraba. PP One Gago, dear winner, Sakke Upshe, Pinley Mesoyen, Messite Chile Giant Down G Lantern Mind Yajo, Deta Dama Pitabian. Gay Jedre, Dwell Amyabia, Teta Dama Lo, Link him Yoga Gonde, Sizan Digas Piovare. Tabime a coolo, Nessa Gate Puinda ha, Auchi, Singani, Low Sound, Pippi, Nangando, or Sinin, a day when Puinly Posu, Damatecha, De Bulo, Munkton, Mune, Pine Luto, Gusele, Sawimia Uga Piovare.
Yeah, we need a damn deal. When Hanley told a lamb pity, Lambu Rosa, Tenoro, Sandine, Suyane, Matessan, you know, you don't see Suyane Tessan.
PP one, a chakeko, not count the Kunikarega, big Haraba. Dine chakeko, big Halide, where did a truck only go, Dachileka need the same tango, young Yatalo, hang a truck only, Dachileka need the same where you yard there, a cake came, you mutum, do yabi, did a country, do Ninamu, Miaji, Pisi, Lusai, with me, Uga, don't da pare.
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ရမှာပါရှင်ဖက်ကန်ကျောက်စိမ့်မော်ပြန်လဲဖွင့်လှစ်ချိန်မှာနှစ်ဖက်တပ်ဖွဲ့များအကြတိုက်ခိုက်မှုတွေကိုရှောင်ရှားပေးဖို့အတွက်နှစ်ဖက်ကိုယ်စားလှယ်များပါဝင်တဲ့ပူးတွဲပဋိပက္ခညှိနှိုင်းဖြေရှင်းရေးကော်မတီရဲ့အစည်းအဝေးကနေတင်ပြဆွေးနွေးလာခဲ့ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့နီစမုတ်ပရကန်ခရိုင်ကချီထဲဆေးဆိုးပန်းရိုက်စက်ရ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင်။
နေဇက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA American အသံကနေဆက်လက်အသံလွှင့်နေပါတယ် VOA American အသံကနေဒီကနေ့ညနေထုတ်လွှင့်မဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ19.25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။တော်ရရှင်များခင်ဗျာ။အမေရိကန်နိုင်ငံသားသတင်းတောက်ဂျိမ်းစ်ဖိုလီကိုအိုက်ဇဲလ်လို့အတူကောက်ခေါ်တဲ့အစ္စလာမစ်စစ်သွေးကြွအဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်လိုက်တဲ့ကိစ္စဟာအမေရိကန်ပြည်အောင်စုကိုအံ့အားသင့်ပြီးတော့တုံ့လှုပ်ခြောက်ခြားစေခဲ့ပါတယ်။အသက်40အရွယ်ရှိတဲ့သတင်းတောက်ဂျိမ်းစ်ဖိုလီဟာလွန်ခဲ့တဲ့နှစ်နှစ်နီးပါးကဆီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခါအကြောင်းတွားပြီးတော့သတင်းယူနေတုန်းမှာတရားခံအဖြစ်ဖမ်းဆီးသွားတာခံခဲ့ရတာပါ။ဂျင်ဖိုလီကိုတက်ဖြတ်ခဲ့ကြသူတွေပေါ်အမေရိကန်သမ္မတဘရက်အိုဘားမားကအခုလိုပြက်ပြက်သားသားရက်တီပြောကြားခဲ့ပါတယ
် Let's be clear about ISIL. They have rampaged across cities and villages, killing innocent unarmed civilians in cowardly acts of violence. They abduct women and children.
ISIL အစွန်းရောက်တဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းအသိပေးပါရစေ။သူတို့ဟာမြို့ရွာတွေကိုဝင်ရောက်တိုက်ခိုက်ပြီးတော့လက်နက်မဲ့အပြစ်မရှိသူတွေကိုသူရဲဘော်ကြောင်စွာအကြမ်းဖက်တက်ဖြတ်ခဲ့ကြသူတွေဖြစ်ပါတယ်သူတို့ဟာအမျိုးသမီးတွေနဲ့ကလေးတွေကိုအဓမ္မဖမ်းဆီးခေါ်ဆောင်သွားပြီးတော့ကျုံလိုခိုင်းစေတာနှိပ်စက်ညှဉ်းပန်းတာမရင်းကျင်တာတွေပြုလုပ်ကြပါတယ်။သူတို့ဟာထောင်နဲ့ချီတဲ့မွတ်စလင်ဘာသာဝင်တွေကိုတတ်ဖြတ်ခဲ့ကြပါတယ်။အဲ့ဒီထဲမှာဆွန်နီမွတ်စလင်တွေကရှီးယိုက်မွတ်စလင်တွေပါပါဝင်ပါတယ်။သူတို့ဟာခရစ်ယာန်နဲ့အနည်းစုဘာသာဝင်တွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်ကြပါတယ်။နေအိမ်တွေကနေအတင်းအဓမ္မမောင်းထုတ်ပြီးတော့တတ်ချင်တဲ့အချိန်မှာအကြောင်းပြချက်မရှိဘဲတတ်ပစ်ကြပါတယ်လို့သမ္မတကပြောဆိုသွားတာပါ။ရှင်းရှင်းလင်းလင်းမြင်နိုင်တာကတော့အိုက်ဇဲလ်ဟာလူသားဖြစ်မှုရဲ့တန်ဖိုးနဲ့ပတ်သက်ပြီးတော့ဆင်ခြင်မျှော်မြင်တတ်တဲ့အတွေးခေါ်မရှိဘူးဆိုတာပါပဲလို့သမ္မတအိုဘားမားကပြောဆိုပါတယ်။သူတို့ဟာအမေရိကန်ဒါမှမဟုတ်အနောက်နိုင်ငံတွေနဲ့စစ်ခင်းနေတာဖြစ်တာကြောင့်လုံတင်လုံထိုက်တာကိုလုံနေတာဖြစ်တယ်လို့ဆင်ခြေပေးကြပါလိမ့်မယ်။ဒါပေမဲ့တကယ်တမ်းမှာတော့သူတို့ရဲ့အိမ်နီးချင်းတွေအပေါ်အကြမ်းဖက်နေကြတာပါ။သူတို့ရဲ့အမျှော်မြင်မရှိမှုတွေယဉ်ကျေးတဲ့လူ့ဖွဲ့စည်းနဲ့မကိုက်ညီပဲလူတွေကိုကျုံလို့စေခိုင်းနေတာကလည်းဘာမှကောင်းကျိုးမပေးပါဘူးဒီလိုလူတွေဟာနောက်ဆုံးမှကြာရှုံးကြရမှသာဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါတယ်ဘာလို့လဲဆိုရင်အနာဂတ်ဟာတိဆောက်သူတွေအတွက်သာဖြစ်ပြီးဖျက်ဆီးသူတွေအတွက်မဟုတ်လို့ဖြစ်တယ်လို့ပြောဆိုသွားပါတယ်ကဘာကြီးကိုဂျင်းဖော်လီလိုလူမျိုးတွေကပုံဖော်နေကြတာပါ လူသားအများစုဟာသူ့ကိုတပ်ဖြတ်ကြသူတွေအပေါ်စိုးရိမ်အမျက်ဒေါသထွက်ခဲ့ကြပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကိုယ်နိုင်ငံသားတွေကိုအကာအကွယ်ပေးနိုင်ဖို့လှုပ်တင့်လှုပ်ထိုက်တာတွေကိုလှုပ်သွားမှာဖြစ်တယ်လို့သမ္မတ Obama ကပြောပါတယ်
။ We will be vigilant and we will be relentless. When people harm Americans anywhere, we do what's necessary to see that justice is done.
ကျွန်တော်အနေနဲ့မျက်ခြေမပြတ်စောင့်ကြည့်ပြီးတော့အမြဲတမ်းမလျှော်တမ်းလှုပ်ဆောင်သွားမှာဖြစ်ပါတယ်။ကမ္ဘာပေါ်မှာဘယ်နေရာမှမဆိုအမေရိကန်နိုင်ငံသားတွေကိုအန္တရာယ်ပြုမယ်ဆိုရင်တရားနည်းလမ်းတကျထိုက်တင့်တယ်လို့တုံ့ပြန်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဟာတခြားသူတွေနဲ့အတူရင်ပေါင်တန်းပြီးတော့ ISIL ကိုဆန့်ကျင်သွားမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ဒီလိုမျိုးတရားမဲ့ဝါဒီသမားတွေကိုလက်မခံဘူးဆိုတာရှင်းရှင်းလင်းလင်းသိစေရပါလိမ့်မယ်လို့သမ္မတ Obama ကပြောပါတယ်။21ရာစုမှာ ISIL အတွက်နေရာမရှိပါဘူး။အမေရိကန်နိုင်ငံနဲ့ကမ္ဘာအနှံ့မှာရှိတဲ့သူ့ရဲ့မဟာမိတ်တွေဟာလုံခြုံမှုနဲ့တူညီတဲ့တန်ဖိုးထားမှုတွေကိုစီရှိကြပါတယ်။နောက်ပြီးဆက်ဆုပ်ဖွဲ့ကောင်းတဲ့အကျံဖဲ့ဝါဒကိုပူပေါင်းဆန့်ကျင်ကြပြီးမျှော်လင့်ချက်တွေလူသားဆန်မှုတွေနဲ့အစားထိုးသွားမှာဖြစ်တယ်လို့သမ္မတ Obama ကပြောဆိုသွားကြောင်းပါခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။VOA American အတန်ကနေဒီကနေ့မနက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်၈နိုင်ကနေ၉နိုင်အထိလိုင်းတိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။တန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုသားညုံကကြီးညာပေးပါမယ
်။ Islamic State အစွန်းရောက်ဖွဲ့ရဲ့နိုင်ငံတကာလူညုံရေးကိုချင်းချောက်မှုဟာဆိုရင်အခုဒီကြုံနေမြင်နေရတာထက်အတန်းဆကြီးတယ်လို့ American ကာကွယ်ဝင်ကြီး6 Hager ကပြောလိုက်ပါတယ်။အဲ့ဒီစစ်သွေးကြွတွေဟာအစင်လာရရှိခဲ့တဲ့တခြားအချမ်းဖက်အဖွဲ့တွေတက်ကိုစိုးရင်စရာဖြစ်တယ်လို့ကာကွယ်ဝင်ကြီး Hager က Washington DC မှာကြာရီနေ့ကပြောဆိုသွားတာဖြစ်ပါတယ်။အရင်ရှိပြီးသားစစ်သွေးကြွတွေတက်လက်နက်အင်အားလေ့ကျင့်မှုငွေကြေးထောက်ခံမှုပို့ပြီးတော့အားကောင်းတယ်လို့သူကပြောဆိုပါတယ်။အီရတ်မှာဖြစ်စီကမ္ဘာအခြားနေရာတွေမှာဖြစ်စီရင်ဆိုင်ကြုံတွေ့ခဲ့ရတဲ့တဲ့ပို့ပြီးတော့ Islamic State အဖွဲ့ဟာပို့ပြီးတော့ကြီးမားတဲ့ချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ် Islamic State အဖွဲ့စီဟာကမ္ဘာကြီးကိုဖျက်မဲ့အမြင်ယူဆကိုကန့်ဆွဲထားကြသူတွေလည်းဖြစ်တယ်လို့ American စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီး Martin Dempsey နဲ့တူလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းကာကွယ်ဝင်ကြီး Hager ကပြောဆိုခဲ့တာပါဒီအဖွဲ့ကိုချေမှုနိုင်ဖို့ဆိုရင်အီရတ်မှာရော Syria မှာပါလှုပ်ဆောင်ရမှာဖြစ်တယ်လို့လည်း American စစ်ဦးစီးချုပ်ကပြောသွားပါတယ်ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာအစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟားမတ်အဖွဲ့ရဲ့အကြီးတန်းစစ်ကောင်းဆောင်3ဦးသေဆုံးသွားပါတယ်။ရာဖာမျိုးကလေးရက်တိုက်အဆောင်ကိုဂျာတာရီနေတုံးကဘုံထိမှန်ပြီးတော့အဲ့ဒီမှာပဲသူတို့သေဆုံးသွားတာပါ။အဲ့ဒီစစ်ကောင်းဆောင်တွေဟာနှစ်20လောက်အစ္စရေးပေါ်မှာစစ်ဆင်ရေးတွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုတွင်မှာနောက်ထပ်လူ3ဦးထက်မနည်းသေဆုံးခဲ့ကြတယ်လို့လည်းအစ္စရေးတာဝန်ရှိသူတွေကပြောဆိုပါတယ်။လိုင်ဘီးရီးယားမျိုးတော်မှာအီဘိုလာရောဂါပိုးပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့ဒီယောဂဘူးရှိသူလို့တန်တရားဖြစ်သူတွေယောဂသည်တွေကိုတိကျခွဲထားဖို့လုပ်ထားတဲ့နေရာကိုတနေ့လုံးကဒေသခံတွေကအတင်းဝင်ရောက်ဖို့ကြိုးစားရင်းနဲ့ရဲနဲ့အထီးကရုံဖြစ်ခဲ့ရကနေအခုတော့ပြန်ပြီးတော့ငြိမ်သက်နေပါတယ်။အဲဒီမှာလမ်းတွေကိုပိတ်ဆို့ထားတာကိုမကျေနပ်ရကနေပြီးတော့စနားပြသူတွေဘက်ကဂဲရီနဲ့ပစ်ပေါက်ခဲ့ရမှာရဲဘက်ကကြီးစံနဲ့ရောမြေကိုဘုံနဲ့ပါတုံးပြီးလူစုခွဲပါတယ်။အဲဒီဗိုလ်တုံးနဲ့အထီးကရုံကြောင့်လူ၄ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့တာပါ။တဆက်တည်းပဲဒီအီဘိုလာနောက်ဆက်တွဲသတင်းတစ်ပုဒ်ကတော့ဒီလိုက်ဘရီးယားမှာအီဘိုလာရောဂါပိုးရပြီးတော့အမေရိကန်ကိုပြန်လဲခေါ်ယူလာတဲ့အမေရိကန်ကူညီရေးလှုပ်သားနှုတ်ကတော့အတ္လန်တာမှာရှိတဲ့ဆင်းရုံတရုံမှာပြန်လဲကောင်းမွန်လို့ဆင်းရုံကနေဆင်းသွားပြီးဖြစ်ပါတယ်။ဒေါက်တာကန့်ဘရန်လီနဲ့နန်စီရိုက်ပိုးတို့နှစ်ဦးကိုအဲဒီကအမေရိကန်တက္ကသိုလ်ဆေးရုံမှာအီဘိုလာရောဂါပိုးတွေအတွက်စမ်းသပ်ဆေးဝါးဖြစ်တဲ့ဇီးမက်နဲ့ကုသပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေမနက်ဖက်သတင်းချင်းချုပ်ကိုကိုသားညုံကကြီးညာခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်စီစဉ်ထုတ်လုပ်ရေးမှုကကိုဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Zinab Adel Brockman ဖြစ်ပါတယ်။တောက်ကြနေမနက်ဖက်6နိုင်ရနေ9နိုင်အထိစီစဉ်တွေကိုလိုင်းဒိုမီတာ32 40 48 50တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြရတဲ့အတွက်လည်းအကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.